ဒီနေ့စာပေဆိုင်ရာနိုဘယ်ဆုကိုအမေရိကန်ကဗျာဆရာမလူးဝစ်ဂလူးကိုသူမရဲ့တူးချင်းတည်ရှိမှုပေါ်အမားရွေးမဲ့လှပတဲ့ကဗျာဖွင့်ဟမှုတွေပေးရလိုက်ပါတယ်။ဆွေဒင်သိပ္ပံအကယ်ဒမီကအမြဲတမ်းတွင်ဝင်မက်စ်မန်ကအခုလိုပေးရလက်ကြောင်းစတော့ဖုန်းမျိုးကနေကြေညာလိုက်တာပါ။ဒီကဗျာအကြီးမြတ်ဆုံးစာပေစုကြီးပေးရမှုပေါ်နှစ်ပေါင်းများစွာအငင်းပွားမှုတွေအလွဲသုံးစားမှုတွေကြုံခဲ့ပြီးအခုလိုပေးရလိုက်နိုင်တာပါ။2018ခုနှစ်တုန်းကတော့ဒီစုကိုရွေးချယ်တဲ့ဆွေဒင်အကယ်ဒမီအဖွဲ့မှလိမ်ပိုင်းဆိုင်ရာအလွဲသုံးစားပြုမှုရှိခဲ့တယ်လို့စစွဲမှုတွေဖြစ်ခဲ့ပြီးအဖွဲ့ဝင်တော်များများနှုတ်ထွက်ခဲ့တာကြောင့်ဒီစုကိုမပေးဘဲဆိုင်ငံ့ထားခဲ့ရပါတယ်။ဒါပေမဲ့ဒီအဖွဲ့ကိုပြန်လည်ဖွဲ့စည်းခဲ့ပြီး Nobel Foundation အဖွဲ့ကြီးရဲ့ယုံကြည်မှုပြန်ရလာပြီးမနှစ်2019ကတော့စာပေ Nobel ဆုစကူးသူ2ဦးကိုကြေညာနိုင်ခဲ့ပါတယ်။